ြင်းရမွန်ပြည်သက်ပါတီနဲ့မြန်မာအစိုးရကြားတိုက်ပွဲတွေတချို့ပြန်ဖြစ်လာတာနဲ့ပတ်သက်ပြီးစူးစီးတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာလာမယ့်ရက်အနည်းငယ်အတွင်းတနင်္ဂနွေလို့အတိုင်းအတာနဲ့တနက်တန်တွေချုပ်ငိမ့်တော့မယ်လို့သမရဦးသိန်းစိန်ပြောသွားပြီးရက်ပိုင်းအတွင်းမှာပဲအပြစ်ရထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားမှာတိုက်ပွဲဖြစ်ပွားတာဟာသမရရဲ့အာဏာပိုင်ဆိုးမှုကိုမေခွန်းထုတ်เสียဖြစ်စေတယ်လို့မြန်မာရေးသုံးသပ်သူတွေကဝေဖန်ကြပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့နိုင်ငံရေးပြောဆိုဆွေးနွေးမှုတွေပြုလုပ်မှရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးကိုရရှိနိုင်မယ်လို့လည်းသုံးသပ်နေကြတာပါဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့မအေးတန်နာကျော်ကဆက်ပြောပြပေးပါအောင်ရှင
်။မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အင်္ဂါနေ့မှာပဲတနင်္သာရီတိုင်းဘိတ်ခရိုင်ဘက်မှာတိုက်ပွဲဖြစ်တာဟာ2022ခုနှစ်အပြစ်ခတ်ရက်စဲရေးသဘောတူလက်မှတ်ရေးထိုးပြီးနောက်ပိုင်းပထမအဦးဆုံးချိန်တိုက်ပွဲတွေဖြစ်ပွားတာဖြစ်သလိုသမရဦးသိန်းစင်ကနိုင်ငံရေးအကျဉ်းသားတွေအကုန်ပြန်လွှတ်ပေးမယ်မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတာနဲ့တနက်တန်တွေချုပ်ငိမ့်တော့မယ်လို့ပြောဆိုသွားတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာပါသမရအပေါင်းဝင်နိုင်ငံကောင်းဆောင်တွေကအပြုသဘောဆောင်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအတွက်ဘလို့ပဲဂရိတွေပြပြတကယ်လက်တွေမှာနိုင်ငံရေးအခြေအနေကတိုးတက်မလာပဲရှိနေတာဟာအပြောနဲ့လက်တွေတခြားစီဖြစ်နေတဲ့အနေအထားကိုမီးမောင်းထိုးပြသလိုဖြစ်နေတယ်လို့နိုင်ငံရေးအကဲခဲတွေကပြောကြပါတယ်။ဒါကြောင့်သမရအနေနဲ့ကတိုင်းသားအဖွဲ့တွေနဲ့ယုံကြည်ချက်အရင်တည်ဆောက်နိုင်ဖို့အရေးကြီးပါတယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းရဲ့ခေါင်းဆောင်တူဖြစ်သူကိုမင်းစေရကအခုလိုပြောပါတယ်။
သမရကြီးကတော့ပြည်တွင်းမှာရောပြည်ပစည်းစင်မှာရောဒီလိုညဉ့်ညဉ့်နဲ့ပတ်သက်ပြီးတော့ဂရိတွေမျိုးမျိုးပြေးအကောင်းစကားတွေမျိုးမျိုးပြောပြီးမဲ့လက်တွေ့ဖြစ်ရမှာကတော့သမတ်မှန်ရင်အခုဒီမဆဲသေးဘူးတနည်းအားဖြင့်သမရရဲ့ခန်းကဏ္ဍနဲ့စစ်တပ်ရဲ့ခန်းကဏ္ဍဘယ်လိုကွဲပြားလဲလဲဘသူကဘသူပေါ်လွှမ်းမိုးနေကြလဲဆိုတာကျွန်တော်မေးခွန်းထုတ်စရာပို့ပြီးတော့ဖြစ်လာတာပေါ့ဗျာအဓိကအသက်ကကျွန်တော်မြင်လာတော့ဗျာတစ်ဖက်တစ်ဖက်ပြန်လာယုံကြည်မှုမရှိတဲ့ပုံမှာပဲခြေခံတယ်လို့ကျွန်တော်မြင်တယ်ဒီလိုရင်းရင်းရဲ့ကိုလက်မကန်ဖွဲ့စည်းခြင်းကြားထဲမှာတိဆောက်တဲ့အခါမှာအယူဆုံးယုံကြည်မှုရအောင်တိဆောက်ရမယ်လို့ကျွန်တော်အဲ့လိုပဲလက်ခံထားတယ်။အခုဖြစ်ဖြစ်နေတဲ့အခြေအနေတွေအရဆိုရင်တစ်ဖက်တစ်ဖက်ယုံကြည်မှုဘလို့မှမရှိချောင်းပြရတဲ့ပုံစံဖြစ်နေတယ်။အဖြစ်ခက်ရဆဲရဆင်းမှတောင်မှတည်မြဲအောင်မလုပ်နိုင်ဘူးဆိုရင်တကယ်ကောင်းတော့ရင်းရင်းရဲ့တော့ကျွန်တော်အလားဝင်းဝင်လို့ပဲကျွန်တော်အဲ့လိုပဲယူဆတယ်။အဲ့တော့ပြောချင်တာကဘောကျွန်တော်တိုင်းလာလက်မကန်ဖွဲ့စည်းခြင်းနဲ့တရှိမြမစစ်တဲ့နဲ့မြမဆူရရဲ့ဒီရေးဆွေးနွေးမှုပုံစံနောက်ခြေကတဲ့ပုံစံနဲ့ရက်တွေမြင်ပြနေတာတွေကွာဟမှုရှိနေတာကိုကျွန်တော်မြင်နေရတယ်
မပြည့်စစ်ပါတီက1995ခုနှစ်ထဲကမြမအစ်အစိုးရနဲ့အပြစ်ခတ်ရက်စရေးသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့2010ခုနှစ်မှာတော့နေကြားအဆောင်တက်အသွင်ပြောင်းလဲရေးကိစ္စနဲ့ပတ်သက်လို့ငြင်းငြင်းရေးပြက်ပြဲသွားခဲ့ရပါ2012ခုနှစ်မှာတခါဝင်ကြီးဦးအောင်မင်းဦးဆောင်တဲ့အစိုးရငြင်းငြင်းရေးဖော်ဆောင်ရေးကော်မတီအဖွဲ့နဲ့ပြည်အောင်စုအစ်အပြစ်ခတ်ရက်စရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့ပါတယ်ဒီလိုမျိုးတိုင်းဒေသအဖွဲ့တွေနဲ့အပြစ်ခတ်ရက်စဲမှုတွေကတည်မြဲဖို့ဆိုရင်ရေရှည်ခံမဲ့အဖြစ်ရှာတွေ့မှာဖြစ်မယ်လို့လေဗြိတိန်နိုင်ငံအခြေစိုက်မြမရေးတက်ကြွလှုပ်ရှားတဲ့ဘမတ်ကမ်ပိန်း UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmana ကပြောပါတယ
် Fighting is happening today is an example of two key problems withthe president's approach what we
ဒီနေ့ဖြစ်ပေါ်ရတဲ့တိုက်ခိုက်မှုကိုကြည့်မယ်ဆိုရင်သမရအုံပြုတဲ့နီလန်းမှာအဓိကပြဿနာဖြစ်နေတဲ့အကြောင်းရင်းနှမျိုးရှိပါတယ်လန်ဒန်မှာသမရဦးသိန်းစိန်မင်းကုန်းပြောသွားတော့ကအပြစ်ခတ်ရက်စဲရေးဆိုတာကိုပဲသမရကပြောသွားပါတယ်ရေရှည်ခံတဲ့နိုင်ငံရေးအဖြေရှာခြင်းဆိုတာကိုပြောမသွားပါဘူးမြန်မာနိုင်ငံမှာပြည်ပခန့်တွေရှိမနေတော့ပါဘူးဆိုတာမျိုးပဲသမရဦးသိန်းစိန်ကနိုင်ငံကအတိုင်းဝိုင်းသိအောင်ပြောကြည့်နေတာပါအပြစ်ခတ်ရစဲအစ်တွေလက်မှတ်ရေးထိုးလိုက်ပြီဆိုတာနဲ့တစ်ဖက်ကလည်းအဲ့ဒီဒေသမှာစစ်တပ်အင်အားကိုတွန်းမြင့်ချထားတာတွေ့ရပါတယ်အဲ့ဒီလိုစစ်တပ်ဘက်ကအင်အားများလာပြီဆိုရင်လက်နက်ကိုင်အဖွဲ့နှစ်ဖွဲ့နီနီကကက်ရှိရင်ဖြစ်တတ်တဲ့အတိုင်းပဲပြည်ပခန့်ရှိလာတော့တာပါကချင်ဒေသကိုကျွန်တော်ရောက်တုန်းကလည်းကချင်ကောင်းဆောင်တွေပြောတာရှိပါတယ်အပြစ်ခတ်ရစဲဖို့ဆိုရင်နှစ်ဖက်ထက်တွေရုတ်သိမ်းရမှာပါတိုင်းရင်းသားတွေဘက်ကတက်ရုတ်သိမ်းမှုတင်ပြပေမဲ့ဒါကိုစစ်တပ်ကလက်မခံနိုင်ပါဘူးသမရကအပြစ်ရစဲရေးတကယ်လုပ်ချင်တာတော့ဟုတ်ပါလိမ့်မယ်ဒါပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့တော့စိတ်ဝင်စားဖို့မရပါဘူးစစ်မှန်တဲ့ငြိမ်းချမ်းရေးဖြစ်ပေါ်ဖို့ဆိုရင်တိုင်းရင်းသားတွေရဲ့အခွင့်အရေးကိုထည့်သွင်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေသေးရေးဆွဲဖို့တိုင်းရင်းသားအဖွဲ့တွေဒီမိုကရေစီရေးလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ဆွေးနွေးရပါမယ
်ဘာမကမ်ပိန်း UK အဖွဲ့က Mark Farmana ပြောသွားတာဖြစ်ပါတယ်ဥရောပခီသွားရောက်နေတဲ့သမရဦးသိန်းစင်ကတော့ပြင်သစ်နိုင်ငံမှာဗုဒ္ဓဦးနေကပဲပြင်သစ်သမရအပါအဝင်နိုင်ငံရေးနဲ့စီးပွားရေးနယ်ပယ်ကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံကမွတ်စလင်လူနည်းစုပေါ်မှာကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့စနစ်တကျစုံစမ်းစစ်ဆေးမှုလုပ်ဖို့ကိုပြင်သစ်သမရကတိုက်တွန်းသွားခဲ့ပါတယ်ရှင်